American attend အောက်လွတ်တော်အမန်နီယာထက်မနေတို့ကသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဆိုဖို့ပြင်ဆင်နေတဲ့အပေါ်ရှစ်ဆက်ဆောင်နိုင်ဖို့ Washington DC မှာရှိတဲ့ပြည်မှုဆိုင်ရာတရားရုံးရဲ့တရားသူကြီးတဦးကခွင့်ပြုလိုက်ပါတယ် American အစိုးရတာဝန်ရှိသူတွေအနေနဲ့လွတ်တော်ရဲ့အတီးပြုချက်မရဘဲပြည်ပအစိုးရစီကအကျိုးအမြတ်တွေရယူတာဒါမှမဟုတ်လက်ဆောင်ပစ္စည်းတွေလက်ခံတာမျိုးမလုပ်ရဘူးဆိုတဲ့ American ဖွဲ့စည်းအုပ်ချုပ်ပုံမှာအခြေခံပြဋ္ဌာန်းချက်ကိုသမ္မတထရမ့်ကချုပ်ပေါက်တယ်ဆိုပြီးလွတ်တော်အမတ်တွေကစွပ်စွဲထားတာပါ Washington DC တရားရုံးတရားသူကြီး Emmett Sullivan ကမနေ့တောက်ကြနေမှာလိုခွင့်မြုံမိတ်ချလိုက်တာပါ။တမနာထရမ့်ရဲ့စီးပွားရေးလုပ်ငန်းတွေကမ္ဘာတစ်ဝန်းလုံးမှာရှိနေပြီးဝါရှင်တန်ကထရမ့်ဟိုတယ်မှာဆိုရင်လေတမနာအိမ်ဘီရိုကိုလာရောက်ကြတဲ့နိုင်ငံခြားကအစင်မြင်အရာရှိတွေတခါတည်းန်တဲ့ခိုးလို့ရှိပါတယ်။တမနာထရမ့်ကသူ့ရဲ့စီးပွားရေးလုပ်ငန်းအားလုံးကိုပိုင်ဆိုင်သူအဖြစ်ဆက်ရှိနေပေမဲ့အုပ်ချုပ်ရေးပိုင်းကိုတော့သူ့ရဲ့သားတွေကိုပေးအပ်ထားတာပါ။ဝေဖန်ရေးသမားတွေကတော့အဲ့ဒီလောက်လုံုံနဲ့မလုံလောက်ဘူးလို့ပြောပါတယ်။တို့တော်အမတ်တွေဖက်ကသမရကိုတရားစွဲဆိုဖို့တရားရုံးကခွင့်ပြုလိုက်တာဟာအမေရိကန်ပြည်ထောင်စုမှာသမရအပါအဝင်ဘယ်သူမှဥပဒေအထက်မှမရှိဘူးဆိုတာပြသလိုက်တဲ့လို့ရဖြစ်တယ်လို့ Washington အခြေစိုက် Liberal တရားရေးဆိုင်ရာအဖွဲ့အစည်းတခုဖြစ်တဲ့ Constitutional Accountability Center ဥက္ကဋ္ဌ Elizabeth Wydra ကပြောပါရယ်ဒီအဖွဲ့ကလွတ်တော်အမတ်တွေဖက်ကကိုးစားပြုဝေမှာပါအစိုးရဖက်ကသမရထရမ့်ကိုတရားရုံးမှာဆက်ပြီးကာကွယ်သွားမယ်လို့တရားရေးဌာနကပြောပါရယ်